တရုတ်နိုင်ငံအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အထိအကူအညီပေးဖို့စဉ်းစားရှိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။အဲ့ဒီငွေပမာဏအပြင်ပုဂ္ဂလိကအမေရိကန်တွေကလူတန်းကြတဲ့တန်ပေါင်းများစွာသောဒေါ်လာတွေကိုကြီးကြီးအဖြစ်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ကဥဆောင်တုံ့ပြန်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကဒေါ်လာတန်100အကူအညီပေးမယ့်အစီအစဉ်ကိုတော့လက်ထောက်နိုင်ငံသားရေးဝန်ကြီးစတီဖန်ဘေဂန်ကအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာတောက်ကြနေကအခုလိုကြေညာလိုက်ပါတယ
်။ Today at the direction of the Secretary of State I am pleased to announce that the United States government is prepared to spend up to $100 million
နိုင်ငံရေးဝန်ကြီးရဲ့ညွှန်ကြားချက်နဲ့အညီတရုတ်အပါအဝင် Novel Coronavirus ကူးစက်နေတဲ့အခြားနိုင်ငံတွေမှာဒီ virus ပိုထိန်းချုပ်ရေးဆောင်ရွက်မှုတွေအတွက်အမေရိကန်အစိုးရကဒေါ်လာတန်100အထိအကူအညီပေးသွားမယ်အကြောင်းကြေညာအပ်ပါတယ်
။အမေရိကန်ကအခုပေးမယ့်အလူငွေတွေကိုလက်ရှိရှင်းနေပြည်သားရမုံငွေတွေကတိုက်ရိုက်ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်။ဒီတော့တွင်တရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးသမ္မတရှီချင်းဖင်ရဲ့လှုပ်ဆောင်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကချီးကျူးပြောကြားလိုက်ပါတယ်။ဒီ virus ရဲ့အန္တရာယ်အကြောင်းစတင်ထုတ်ဖော်ပြောဆိုခဲ့ပြီးလက်ရှိမှာကွယ်လွန်သွားပြီဖြစ်တဲ့တရုတ်ဆရာဝန်ကိုအစိုးရကပြုမှုဆက်ဆံမှုနဲ့ပတ်သက်လို့သမ္မတရှီကိုပြည်တွင်းမှာဝေဖန်မှုတွေထွက်ပေါ်နေခြင်းမှာပဲသမ္မတထရမ့်ကချီးကျူးပြောကြားလိုက်တာပါ။သမ္မတရှီအနေနဲ့ဒီ virus ပိုတိုက်ဖြစ်ရေးအစီအစဉ်တွေကိုအောင်မြင်စွာလှုပ်ဆောင်နိုင်လိမ့်မယ်လို့သူယုံကြည်ကြောင်းသမ္မတရှီနဲ့တောက်ကြနေကတယ်လီဖုန်းနဲ့စကားပြောပြီးမှသမ္မတထရမ့်က Twitter လူမှုကိုယ်ရေးကနေရေးသားခဲ့ပါတယ်။